ရန်ကုန်ပြည်သူစေယုံကြီးကိုနိုင်ငံတကာစစ်မှီစေယုံကြီးဖြစ်လာအောင်ပြုပြင်မှုစီစဉ်နေတဲ့ကာလအတွင်းမှာပဲမင်းညာတို့ကမိလောင်မှုဖြစ်ခဲ့ပါတယ်။ကင်ဆာယောဂါကုပြင်ပလူနာဌာနမှာဩဂုတ်လ13ရက်တနင်္လာညပိုင်းကမိလောင်ကျွမ်းခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့တယ်ဆိုပေမဲ့အသေးအပြောက်နဲ့ထိကစ်တန်ရာရတာမျိုးတော့မရှိဘူးလို့သက်ဆိုင်ရာကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ။
ရန်ကုန်တိုင်းလာတာမြို့နယ်မှာရှိတဲ့အထွေထွေယောဂကုရန်ကုန်ပြည်သူစေယုံကြီးရဲ့ကင်ဆာယောဂပြင်ပလူနာဌာနအသေးစားခွဲစိတ်ခန်းတွေကမိခလုတ်ခုံအပူလွန်ကဲရာကစာပြီးမျက်နှာကျက်သစ်သားတန်းနဲ့ဝါယာကြိုးတွေကိုတင်းလာညံ့နေ6နိုင်ခွဲကျော်မှာမိဆွဲလောင်ခဲ့တာဖြစ်တယ်လို့ရန်ကုန်စေယုံကြီးစေယုံအုပ်ဒေါက်တာရီရီမြင့်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရန်ကုန်စေယုံကြီးကို VOA ရဆက်သွယ်မေးမြန်းရမှာတာဝန်ကျဝန်ထမ်းတူကမီးလောင်ကျွမ်းခဲ့တဲ့အခြေအနေတချို့ကိုရှင်းပြပါရစေ
။မီးလောင်လည်းဆိုတော့ကျွန်တော်တို့ဒီလိုမီးတောက်ကြီးတွေမတွေ့ဘူး။မီးခိုးတွေပဲလေ။ဒီကျိုးကနေပြီးတော့ဟောရကျိုးကနေပြီးတော့ရှော့ဖြစ်တဲ့အမှန်မျိုးမှောင်ပြီးတော့မီးခိုးတွေမီးခိုးတွေပဲတွေ့တာ။ဒီ6.25လောက်မှာအောက်မှာဟောရရှော့ဖြစ်နေတယ်ဆိုပြီးမီးဖြတ်ဖြစ်လိုက်ရယ်။မီးဖြတ်ပြီးတော့ဆေးရုံဒီတရုံလုံးမီးနှိပ်သွားတယ်။လူနာတွေလည်းဒီလွတ်တဲ့နေရာတွေကိုဖြည့်ပြရတယ်။ပြီးတော့မီးနှိမ့်လာတော့7.00တောင်မှမီးနှိမ့်သွားတယ်။
ကနလောင်ကျွမ်းမှုကြောင့်ပေါ့နော်ဟိုလူနာတွေတဲကထိခိုက်ဒဏ်ရာတို့အသေဆုံးတာတွေရှိပါသလား
ကျွန်မတို့တော့အဲ့ဒါကြီးဘာမှမကြောက်ခရီးဦးကြီးက7.00ခွဲလောက်မှာမီးပြန်လာတယ်ဆိုပေမဲ့ဒီရိုးရိုးနိုင်နေပဲလာပြီးတော့ဒီ emergency line တွေက short ဖြစ်နေတော့ဒီတော်တော်နဲ့မလာဘူးမလာဘဲနဲ့ကျွန်မတို့က7.35မှာကျွန်မတို့တွေကမီးပြန်ရတာဆိုတော့တန်တာကျွန်မတို့မသိဘူ
းမီးလောင်နေချိန်မှာမီးလန့်လာကြောင်းအနီးအနားလူနာဆောင်ကလူနာအယောက်60လောက်ကိုလူနာရှင်တွေနဲ့စေတနာဝန်ထမ်းတွေရဲ့အကူအညီနဲ့အရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆိုပါတယ်။ရန်ကုန်စစ်ရုံကြီးမီးလောင်ရာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့ NLD ပါတီရန်ကုန်တိုင်းဒေသကြီးလွှတ်တော်လသာမြို့နယ်ကိုယ်စားလှယ်ဦးကျော်မင်းဟန်ကသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေကိုပြောပြပါတယ်
။ဒီတင်စားဆောင်ပေါ့ဗျာ။တမန်ရောင်ကြီးရိုက်တဲ့နေရာမှာဖြစ်တာ။ဝါရှော့ပေါ့နော်။ဝါရှော့ဖြစ်နေတော့။အဲဒီမှာလဲဟိုကောဟိုတောင်ရဲတဲ့နေရာဆိုတော့လူရောတော့မရှိသေးဘူးနေရာဟိုကျန်တဲ့နေရာကျတော့ဟိုကြီးအောင်လည်းမရှိပါဘူးကျတော့ဒီနေရာကြီးကြီးပါတဲ့ကြောင်ဒီနေရာကြီးပေရာကြီးရတယ်ရှိတာပေါ့ဟိုဆိုးရင်ပြေရတော့ပဲဟိုနည်းရိုးရိုးဖြစ်သွားတယ်ပေါ့ကျန်တော့ EC ရပါတော့ဖြစ်တော့
မီးလောင်တဲ့နေရာကိုမြန်မာနိုင်ငံမီးသတ်တပ်ဖွဲ့ဌာနချုပ်ရန်ကုန်တိုင်းအတွင်းမီးသတ်ဌာနတွေကမီးသတ်က25စီးမီးသတ်တပ်ဖွဲ့ဝင်ပေါင်း360ကျော်လောက်နဲ့ဝိုင်းဝန်းငိမ့်သက်နိုင်ခဲ့တဲ့အတွက်ည9နာရီကျော်မှာမီးငိမ့်သွားခဲ့တယ်လို့ရန်ကုန်စစ်ရုံကြီးသတင်းထုတ်ပြန်ချက်မှာဖော်ပြပါရယ်ဗြိတိရှ်ကိုလိုနီခေတ်ကတည်းကရှိလာခဲ့တဲ့ရန်ကုန်စစ်ရုံကြီးဟာခေတ်အဆက်ဆက်အစိုးရတွေရဲ့ကျန်းမာရေးပိုင်းဆိုင်ရာထိန်းသိမ်းစောင့်ရှောက်မှုညံပြင်းခဲ့တာကြောင့်ရိုးရင်းပျက်စီးနေပြီးစစ်ရုံကိုပြုပြင်ပြည့်ဆွတ်သွားဖို့လိုတယ်လို့တင်မကြသေးခင်ကရန်ကုန်စစ်ရုံကြီးကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားသွားပါရယ်ဒါပေမဲ့စစ်ရုံကြီးရဲ့လက်ရှိအခြေအနေကနိုင်ငံတကာအဆင့်မီစစ်ရုံဖြစ်လာဖို့ဆိုရင်လိုအပ်ချက်တွေရှိနေသေးတယ်လို့လာတာမျိုးနဲ့ NLD ကိုစလဲဦးကျော်မင်းဟန်ကပြောပါတယ်
။ဟုတ်တယ်တော့သူလာပြီးတဲ့နောက်ပိုင်းမှာအရင်ကငါတက်ဆောင်ရတော့ဒီကောင်းသွားရယ်ကတော်များတန့်ရှင်းသွားတာပေါ့။အဲ့တော့သူကဈေးတွေကိစ္စတွေရှိရယ်ကဈေးတွေတွေကလည်းအဲ့မှာသောက်ကြီးနဲ့ဈေးတွေကလည်းဖြစ်နေတော့မိုက်ပြီးပြတဲ့ကိစ္စတွေပေါ့။နောက်လူကြိုးရေးကိစ္စပညာတွေတော့လိမ့်ဆောင်ရတော့ရှိတယ်။အဲ့ဒါတော့အကျော်တဲ့လူကြိုးရေးလူကြိုးရေးတင်တာခေါ်ပြီးတော့မှထပ်ခေါ်တာလေ။သူတို့ရှင်းပါဘူး။အော်ရင်းနာတော့မှာဟိုကောညာတော့ညာရတဲ့ခါမှာအိမ်သားတို့ဘာလို့ကဟိုကောဥပါကြီးချက်တယ်။ဥပါကြီးချက်တဲ့ခါကျတော့အဲဒီရှင်းကိုကျူးရတော့ဗျာ။ညီနာနဲ့ဆရာဝန်နဲ့အချိုးမကြဘူး။ညီနာနဲ့ကလေးနဲ့အချိုးမကြဘူး။ဟိုဘတ်ဂျက်မရှိတော့ဘာလို့မရဘူး
။တနင်္လာနေ့ညကဖြစ်ပွားခဲ့တဲ့ရန်ကုန်စေယုံကြီးမီးလောင်ကျွမ်းမှုအတွင်းတေဆုံးဒဏ်ရာရတာမျိုးမရှိပေမဲ့ပျက်စီးဆုံးရှုံးမှုကျပ်၄သိန်းနီးပါးရှိခဲ့ကြောင်းဓာတ်ရောင်ကြီးလုံးကျိုးရင်းနဲ့ပတ်သက်လို့ထိခိုက်မှုမရှိကြောင်းပညာရေးဝန်ကြီးဌာနအမှုမြူစွမ်းအင်ဌာနကစစ်ဆေးတွေ့ရှိရတယ်လို့ရန်ကုန်စစ်ရုံကြီးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။